ရခိုင်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝမြို့နယ်ကနေရာတချို့မှာပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့ကတည်းကစတင်ခဲ့တဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲတွေဟာဒီကနေ့ထိပြင်းထန်နေဆဲဖြစ်ပါတယ်။စစ်ရေးတင်းမာနေတဲ့ဒေသတွေမှာစစ်ကောင်စီတပ်ဖွဲ့တွေကအရက်ဖက်နေအိမ်တွေအဆောက်အဦတွေကိုပြစ်ခတ်တာတွေရှိခဲ့တယ်လို့လည်းအေအေအဖွဲ့ကသတင်းထုတ်ပြန်ထားတာပါ။ပုံနှကြုံမျိုးနဲ့ကအင်ချီတရာကျော်ရှိတဲ့ရဲရိုးပြင်ကျေးရွာမှာလည်းအင်ချီ80ကျော်မီးလောင်ခဲ့တာကြောင့်ဒေသခံတွေနေရဲစွန့်ကြရတယ်လို့ဒေသခံတယောက်ကပြောပါတယ
်။စိတ်တက်ကလူပေါင်း90လောက်တော့တက်လာရရော။အဲ့ဒီရှိမှရောကိုပိတ်လို့ဝင်မိသားကြီးရောကိုရောမားတော့လူတွေတော့မရှိတော့ဘူး။အဲ့ဒီရှိမှရောကိုသူတို့ဝင်မိသားမင်းရှုတော့တယ်။အင်္ကာတော့80ကျော်လောက်ပါတော့တယ်။လူကလူကြီးက900ကျော်လောက်ရှိတယ်ကျွန်တော်က900ကျော်ချက်လောက်တော့ရှိဖို့ဟိုအဲအကုန်ထွဲပေးနေရတယ်တရားမှမရှိတော့ဘူးရောမား။
စီရီတင်မာမှုတွေကြီးထွားလာနေတဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြားမြေစာပင်ဖြစ်နေကြတဲ့ဒေသခံတွေကြားမကျေနပ်မှုတွေလည်းရှိနေပါတယ
်။ဟိုကစားစရာလည်းမရှိနေစရာလည်းမရှိဟိုဝဲစရာလည်းမရှိတော့ဘူးအဝဲစားလည်းမရှိတော့ဘူးစားစရာလည်းမရှိတော့ဘူးဝမ်းနေရတာပေါ့သူတို့ကလည်းဒေါ်သာထွန်းမိတာပေါ့အဲတိုက်ပွဲတစုံတရာရှိခဲ့လို့မင်းတေသွားရင်ဆိုရင်လည်းကျွန်တော်တို့ကဘာမှမပြောဘူးဟိုကဘာမှအကြောင်းအနောက်ရှေ့မရှိဘူးလာပြီးသမန္တကမင်းချူတာတော့သူတို့တရလောင်တာပေါ့
ပြီးခဲ့တဲ့နိုဝင်ဘာလ14ရက်နေ့ကလေးကရခိုင်လက်နက်ကိုင်အေအေဖွဲ့ကထိုးစစ်ဆင်တိုက်ခိုက်နေတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကထရွန်အိုင်ဘျူဟာနဲ့နှုံးဘူးဘျူဟာတိုက်ပွဲတွေဟာလည်းဒီကနေ့ထိပြင်းထန်နေတာပါဒါအပြင်စစ်ကောင်စီအနေနဲ့ပလောဝမြို့နယ်အတွင်းမှာတနေ့ကိုလေရင်နဲ့အကြိမ်30တဲမနဲ့ဘုံကျဲတိုက်ခိုက်တာရှိနေပြီးမနေ့ကတော့ထရွန်အိုင်ကျေးရွာကိုမီးရှို့ခဲ့တယ်လို့ထရွန်အိုင်ဒေသခံတဦးကပြောပါတယ
်မီးအောင်တော့တာအထိုင်အောင်ရအောင်ရအောင်တော့ထရွန်ရွာကတော့ဒီကနေ့နဲ့လောင်ပြီးသားပါလောင်လောင်တော့ရောလက်မကြီးကြလို့ပုံကြတော့ရွာအပေါ်ပိုင်းရေနောက်ပြီးရွာမြောက်ဘက်ပိုင်းရေအဲ့ဒါတော်တော်လောင်တော့
ရွာတည်းအဲ့ဒီဆယ်လေးနေကြတဲ့နေထွက်ပြေးသွားပါဘူးအဲ့ဒါရွာသားဖြစ်တဲ့နေရနဲ့မနေ့ကအထိပေါ်တော့မနေ့ကဒီလိုရှိရင်ဒီဇင်ဘာလ3ရက်နေ့ထိပေါ်လေရန်ကတရက်ကိုအနည်းဆုံးဆက်ကျင်တော့ပုံပြေးတာပဲ
ရခိုင်လက်နက်ကိုင်အေအေဖွဲ့အနေနဲ့ထရွန်အိုင်ဘျူဟာနဲ့နှုံးဘူးဘျူဟာကိုထိုးစစ်ဆင်တိုက်ခိုက်နေတာရပ်ပေါင်း20ကျော်တိရှိလာပြီးထိုးစစ်အရှိန်မြင့်တက်လာနေတယ်လို့စစ်ကောင်စီရဲ့ခုခံစစ်မှလည်းအမြင့်ဆုံးအချိန်ရောက်နေပြီးမနေ့ကတရက်ထဲမှာတင်စစ်ကောင်စီကလေကြောင်းကနေအကြိမ်30ကျော်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့အေအေအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အေအေအဖွဲ့ရဲ့မနေ့ကထုတ်ပြန်ချက်မှာတော့ရခိုင်မြောက်ပိုင်းကအရက်ဖက်နေအိမ်တွေအဆောက်အဦတွေကိုစစ်ကောင်စီတပ်ဖွဲ့တွေကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာတွေရဟန့်ရင်တွေဒရုန်းတွေနဲ့ဘုံကျဲတာတွေပစ်ခတ်တာတွေရှိတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီကလည်းရခိုင်ပြည်နယ်မှာအေအေဖွဲ့ကအရက်သားတွေကိုအကာအကွယ်ယူတိုက်ခိုက်တာတွေရှိကြောင်းစွပ်စွဲထားတာပါကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ရဲ့ဒီဇင်ဘာလ1ရက်သတင်းထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးလက်နက်ကြီးလေကြောင်းနဲ့တိုက်ခတ်မှုတွေကြောင်းပြည်သူ20ထက်မနည်းသေဆုံးပြီး85ဦးဒဏ်ရာရခဲ့ကြောင်းဖော်ပြထားပါတယ်တိုက်ပွဲတွေကြောင်းနိုဝင်ဘာလ13ရက်နေ့ကစပေါက်တော့မင်းပြားနဲ့ပုံနှကျုံမြို့နယ်တွေကအများစုအပါအဝင်